to the Voice of America in Burmese.
ဗီယံဘောင်ကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်စက်တင်ဘာ23ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ
မင်္ဂလာတော့ဆုမြတ်ပါပါရှင်မြန်မာနိုင်ငံမှာပြည်ရင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေမရအောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီလို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာကိုဖြေရှင်းရေးဟာဘုံအစီအစဉ်ထဲမှာပါတဲ့နယ်လို့အင်ဒိုနီးရှားသမ္မတကလည်းကုလသမဂ္ဂထွေထွေညီလာခံမင်ခွန်းထဲမှာပြောကြားသွားပါတယ်အမေရိကန်နိုင်ငံမှာတော့အသက်65နှစ်နဲ့အထက်တွေပြင်းထန်တဲ့ရောဂါခံစားနေရတဲ့သူတွေအားဖြင့်ကိုဗစ်ကာကွယ်ဆေးတက်ပြတ်တလုံးထိုးဖို့အတွက် FDA ကခွင့်ပြုလိုက်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဦးတင်မောင်သားနဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒီနေ့ကျင်းပတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့48ချိန်မြောက်စည်းဝေးအတွင်းမှာတော့
Myanmar's stability and path to democracy and prosperity have been sacrificed over these last months to advance the ambitions of a privileged and entrenched military
ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြာခင်မှာနားဆင်ရမှာပါဒါပြင်တော့ဆန်းစုကြည်နဲ့စီပွားရေးအကြံပေးရှောင်းထန်းတို့ကိုဆွဲထားတဲ့အမှုတွေကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးခဲ့တဲ့အကြောင်းတခါကချင်းပြည်နယ်မှာ KIA ကချင်းလက်မြောက်ရေးတပ်မတော်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းအပါအဝင်ပြည်နိုင်ငံကဖွင့်မဲ့နယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုနဲ့ပတ်သက်ပြီးတော့မြန်မာကုန်သွယ်တွေရဲ့သဘောထားတွေဘယ်လိုရှိလဲဆိုတာကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့ဦးတင်မောင်သန်းတို့ကအကြေညာပေးมาဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲဖြစ်ပွားတဲ့အခြေအနေရောက်မသွားအောင်လို့အရေးတကြီးတားဆီးဆောင်ရွက်ဖို့လိုအပ်နေပြီးလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကပြောကြားလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့48ချိန်မြောက်စည်းဝေးမှာကော်မရှင်နာမင်းကြီးမစ်ရှယ်လက်ကမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေအစီရင်ခံစာတင်ပြစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်
Disturbing trends suggest the alarming possibility of an escalating civil war. I urge action.by members of this council to actively support
the political process. လက်နက်ကင်ခုကစစ်ပွဲတွေပေါ်ပေါက်နေတာကနေမြန်မာနိုင်ငံမှာပြည်တွင်းစစ်ပွဲကြီးဖြစ်လာနိုင်တဲ့စိုးရိမ်စရာအခြေအနေဖြစ်နေပြီလို့ပြောသွားတာဖြစ်ပါတယ်။ဒါကြောင့်ပြည်ထနာမှာပတ်သက်နေတဲ့ဂျာကာလာညီညွတ်ရေးအစိုးရ NUG အပါအဝင်အဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှားရေးကိုလုံခြုံရေးကောင်စီအနေနဲ့တက်တက်ကြွကြွထောက်ခံပံ့ပိုးပါလို့သူကတိုက်တွန်းခဲ့ပါတယ်။အာဆီယံရဲ့ကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စကိုလည်းဩစာညောင်းတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအရေးပေါ်ဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်တယ်လို့သူကပြောပါတယ်။ဆီယနာတိမ့်မှုအဆုံးတက်ရင်းနဲ့အကြမ်းဖက်မှုတွေထိမနိုင်တိမ့်မရဖြစ်နေတာတွေကိုရပ်ဖို့အတွက်ဆွဲဆောင်တဲ့နီးတန်းခတ်တဲ့နီးတွေတုံးတင်တယ်လို့ကော်မရှင်နာမင်းကြီးဘက်ရှလက်ကအကြံပြုပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေစိုးစိုးဝါးဝါးချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူ့ခွင့်ရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။ဆီယနာတိမ့်ပြီးချိန်ကနေဇူလိုင်လတည်းအထိအခြေအနေကိုတင်ပြတဲ့အစီရင်ခံစာထဲမှာစစ်တပ်ကလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေစစ်ရာဇဝဲမှုတွေကျူးလွန်ရရောက်တယ်လို့ပြောနိုင်တဲ့ကိစ္စတွေလည်းပါဝင်ပါတယ်။အခြေခံအခွင့်အရေးတွေအကြီးအကျယ်ဖိနှိပ်ခံနေရတာနဲ့အတူငြိမ်းငြိမ်းချမ်းချမ်းဆန္ဒပြပွဲတွေဆက်ရှိနေတဲ့အပြင်လက်နက်ကင်ခုခံစစ်ပွဲတွေလည်းပေါ်ပေါက်လာတယ်လို့လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။စစ်တပ်ဘက်ကလည်းပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအခြေစိုက်တယ်လို့ထင်ရတဲ့ကြေးရွာတွေကိုထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်နေတဲ့အတွက်အများအပြားအိုးအိမ်ဆွတ်ပြစ်ထွက်ပြေးနေရတဲ့အခြေအနေကိုလည်းလူ့ခွင့်ရေးကောင်စီမှတင်ပြသွားပါတယ်။လက်နက်ကင်တိုက်ခိုက်နေသူတွေအားလုံးအနေနဲ့လူအခွင့်အရေးကိုလေးစားဖို့အရသားတွေနဲ့အရဖက်ဖွဲ့စည်းဆက်ဆံပုံတွေကိုကာကွယ်ပေးဖို့အတွက်ကိုလည်းပန်ကြားခဲ့ပါတယ်။လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ဖို့စစ်တပ်အပြင်တခြားသက်ဆိုင်နေတဲ့အဖွဲ့တွေအားလုံးကအကန့်အသတ်မရှိခွင့်ပြုဖို့အတွက်ကိုလည်းလူအခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှယ်ဘက်ရှလက်ကလူအခွင့်အရေးကောင်စီမှဒီကနေ့စက်တင်ဘာ23ရက်နေ့မှာတင်ပြပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံရဲ့အချက်အလက်ကိုနိုင်ငံတကာအသိုက်အဝန်းရဲ့ဘုံလုံငန်းစဉ်၃ရက်ထဲကလုပ်ငန်းစဉ်တရားအဖြစ်ဆောင်ရွက်ကြဖို့အင်ဒိုနီးရှားနိုင်ငံတပ်ရာဂျိုကိုဝီဒိုတို့ကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမှာထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့အခမ်းအနားကိုပတ်ထုတ်ထားပြီးအကြမ်းဖက်တိုက်ခိုက်နေကြတာလွဲချော်နေတဲ့ပါလက်စတိုင်းတွေရဲ့လွတ်လပ်ရေးနဲ့မြန်မာနိုင်ငံရဲ့အချက်အလက်ဟာကျွန်တော်တို့ရဲ့ဘုံလုံငန်းစဉ်ဖြစ်ကြရပါမယ်လို့တပ်ရာဂျိုကိုဝီဒိုတို့ကမနေ့ကပြောကြားခဲ့တာပါ။
perdekaan Palestina yang semakin jauh dari harapan serta krisis politik di Myanmar.
ASEAN ngau sang ni Jakarta ma tui song ga ja bi. Tbo du ni che nga che ya shi ga ja chao. Di nga che ko kaung the phon nai phu Myanmar sit tak ga gri ka wit ti phu lo a ba de lo le. Tamra Jo Ko Widodo ga set pyo twa ga ba de. Kaba tai win ga myo lin che chi chi ma ma tha shi ja da ko ti ja le sa wae che twi. Let's out let gain pya lo ya le ya let twi ne phie si ya ba me lo le. Indonesia Tamra ga taung so twa ba de. ဒီတာဝန်တွေကကျွန်တော်တို့ပခုံးပေါ်မှာတင်ရှိနေပြီးကမ္ဘာအတိုင်းဝင်းကစောင့်စားနေကြတယ်လို့သူကဆိုပါတယ်။ကမ္ဘာကြီးရဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကိုပေးဖို့ကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်လို့ဂျိုကိုဝီဒိုဒိုကကုလသမဂ္ဂဆင်မင်းကနေပြောကြားခဲ့တာပါ။မြန်မာနိုင်ငံကြီးကအကြံဉာဏ်နေပြီးစီးပွားရေးကဆက်ရှိရခိုင်နှုန်းကျဆင်းနေတယ်လို့
ဒီတာဝန်ကိုထမ်းဆောင်တဲ့အခါပါဝင်ပတ်သက်ဒူတိုင်းပါဝင်ရေးကဦးစားပေးအဓိကအကြောင်းအရာဖြစ်နိုင်မယ်လို့လည်းသူကပြောကြားသွားပါတယ်။မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာတွေအပေါ်အကြမ်းဖက်ဖို့လှုံ့ဆော်ခဲ့လို့ Facebook ကတုံးသူတွေရဲ့ပုဂ္ဂလိကအခွင့်အရေးကာကွယ်ပေးရမယ်လို့Facebookကပြောပြီးတော့အချက်အလက်တွေပေးဖို့ညှင်းဆန်နေတာကိုလည်းတရားသူကြီးကပယ်ချပါရတယ်။အခုကိစ္စကရိုဟင်ဂျာလူငယ်စုတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအများပြည်သူနဲ့ဆိုင်တဲ့ကိစ္စဖြစ်လို့Facebook ရဲ့အကြောင်းပြချက်ကလက်ခံနိုင်စရာမရှိဘူးလို့ဖက်ဒရယ်တရားသူကြီးZRM ဖာရူဂီကပြောပါရတယ်။ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ဖြစ်ရပ်တွေကိုနိုင်ငံတကာပြစ်မှုတွေနဲ့မြန်မာနိုင်ငံအပေါ်တရားစွဲနှံရေးစုံစမ်းစစ်ဆေးနေမှုမှာ Facebook ကအချက်အလက်တွေပေးဖို့ပြတ်ကွက်တယ်လို့တရားသူကြီးကပြောကြားခဲ့ကြောင်းတရားရုံးဆုံးဖြတ်ချက်မိတ်တူမှာဖော်ပြထားပါတယ်။ Facebook ကုမ္ပဏီပြောခွင့်ရကတော့သူတို့အနေနဲ့တရားရုံးဆုံးဖြတ်ချက်ကိုတုံ့တက်နေကြောင်းနဲ့ရိုဟင်ဂျာတွေအကြမ်းဖက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်တဲ့အချက်အလက်တချို့ကိုမြန်မာနိုင်ငံဆိုင်ရာတိကျလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ကိုပေးခဲ့တယ်လို့တုံ့ပြန်ပါတယ်။2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာ မြန်မာ စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်း ရိုဟင်ဂျာ မွတ်စလင် အများအပြားတပ်ဖြတ်ခံရခြေရွာတွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ရိုဟင်ဂျာ 8000ကျော်အိန်းနီးချင်း Bangladesh နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။ဒါရီဟာဒီမြန်မာစစ်တပ်ရဲ့အစီအစဉ်တကျကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပြီးတော့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတွေနဲ့တကပြောဆိုထားပါတယ်ရှင်။
နိုင်ငံလို့ရှိဝချက်အုပ်တွေချိုးဖောက်မှုနဲ့တရားစွဲဆိုဖမ်းဆီးခံထားတဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံကရှွန်တန်နယ်ကိုဒီကနေ့နေပြည်တော်ရုံမှာရုံးထုတ်ပါတယ်။ရန်ကုန်မှာဆွဲထားတဲ့ဒီအမှုကိုနေပြည်တော်တက္ကသိုလ်တရားရုံမှာပြောင်းရွှေ့စစ်ဆေးနေတာဖြစ်ပြီးဒီကနေ့နေပြည်တော်မှာပထမဆုံးချိန်ရုံးထုတ်တာပါ။ဒီကနေ့ရုံးချက်မှာမစ္စတာတန်နယ်ကသူ့ ပြောပါတယ်မစ္စတာတာနာအမှုနဲ့ပတ်သက်ပြီးတရားသူကြီးကလာမဲ့ကြာတာပရိနေမှာရုံးချင်းထပ်ပေးထားတယ်လို့အပတ်စဉ်ကြာတာပရိနေတိုင်းအမှုစစ်မယ်ဆိုတာပြောတဲ့အကြောင်းလည်းဥက္ကမောင်စောကပြောပါတယ်နိုင်ငံတော်ရှုဝဲအဲ့ဥတွေချိုးဖောက်မှုအပြင်လူမှုကြီးကြရေးအဲ့ဥတွေနဲ့ပါတရားစွဲဆိုခံထားရတဲ့မစ္စတာရှော့တာနာကိုရန်ကုန်အင်းစိန်ထောင်မှာဖမ်းဆီးထိန်းသိမ်းထားရကနေအခုနောက်ဆုံးနေပြည်တော်အကျဉ်းဆောင်ကိုပြောင်းရွှေ့စစ်ဆေးနေတာဖြစ်ပါတယ်။မစ္စတာတာနယ်အပါအဝင်နိုင်ငံတော်ရှုဝဲအဥပဒေနဲ့တရားစွဲဆိုခံထားတဲ့စီမံဘဏ္ဍာဝန်ကြီးဟောင်းတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုလည်းအင်းစိန်ကနေနေပြည်တော်အကျဉ်းဆောင်ကိုပြောင်းရွှေ့ထားတယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့ရုံးချိန်မှာမစ္စတာတာနယ်နဲ့ဒုအမှုတွဲတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ပါရုံးချိန်တက်ရောက်ပြီးဒေါအောင်ဆန်းစုကြည်ကတော့ဗီဒီယိုကွန်ဖရင့်နဲ့ရုံးချိန်တက်ရောက်ခဲ့တဲ့အကြောင်းရှေ့နေဦးခမောင်စင်ကပြောပါတယ်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဂျာတာရေဒီယိုညဘက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ American ပြည်ထောင်စုမှာ Pfizer COVID ကာကွယ်ဆေးအားဖြည့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရသူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကပုံထုံးတွေတုန်းကခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်နိုင်ခြေများတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေရသူတွေကိုလည်းနောက်ထပ်အားဖြည့် COVID ကာကွယ်ဆေးထိုးခွင့်ပြုပါတယ်။ဒါကြောင့်အားဖြင့် COVID ကာကွယ်ဆေးတက်ပြအလုံးထိုးရမယ်ဆိုရင်နဲ့မှကျန်းမာရေးလုပ်သားတွေ၊ကျောင်းဆရာဆရာမတွေ၊စားတုပ်ကုန်ဆိုင်ဝန်ထမ်းတွေ၊တက်ကြီးကေဟာတွေနဲ့အချင်းထောင်တွေမှာအလုပ်လုပ်ကြသူတွေပါဝင်ပါတယ်။ American ပြည်သူအများစုကိုအားဖြင့် COVID ကာကွယ်ဆေးတက်ပြတလုံးထိုးမယ်အိမ်ပြုတော်ရဲ့အစီအစဉ်ဟာလုံခြုံစိတ်ချရမှုပိုင်းအချက်အလက်မပြည့်စုံသေးဘူးဆိုပြီးတော့ FDA ကပြီးခဲ့တဲ့တစ်ပတ်တုန်းကပယ်ချထားတာပါ။American ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ရဲ့အကြံပေးအဖွဲ့ကလည်းဘလို့အုပ်စုတွေကိုတက်ကြအားဖြင့်ကာကွယ်ဆေးထိုးခွင့်ပေးမလဲဆိုတဲ့ဆုံးဖြတ်ချက်ကိုဒီနေ့ကြာတာရင်းနေမှာဆုံးဖြတ်မဲ့ပုံရပါတယ်။နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေချိန်မှာပဲဗုဒ္ဓဦးနေတော်ကအွန်လိုင်းကနေကျင်းပခဲ့တဲ့ဒီ COVID ကာယရောဂါဆိုင်ရာထိပ်သီးညီလာခံမှာတော့ American သမ္မတဂျိုးဘိုင်ဒန်ကကမ္ဘာကြီးအတွက် COVID ကာကွယ်ဆေးထပ်မံလှူဒါန်းဖို့အတွက်ကတိပြုခဲ့ပါတယ်။
For every one shot we've administered to date in America, we have now committed to do three shots to the rest of the world.
American ပြည်ထောင်စုမှာ COVID ကာကွယ်ဆေးတစ်လုံးထိုးပွဲတိုင်းကမ္ဘာကြီးအတွက်ဆေးသုံးလုံးလှူဒါန်းဖို့အတွက်ကတိပြုထားတယ်လို့ American သမ္မတဂျိုးဘိုင်ဒန်ပြောကြားခဲ့တာပါ။ American ကကမ္ဘာနိုင်ငံတွေအတွက် Pfizer COVID ကာကွယ်ဆေးနောက်ထပ်တန်း900လှူဒါန်းမယ်လို့ထပ်မံကတိပြုခဲ့တာပါ။ဒါကြောင့် American ကစုစုပေါင်းလှူဒါန်းမယ်လို့ကတိပြုထားတဲ့ COVID ကာကွယ်ဆေးက 1.1 ဘီလီယံရှိသွားပါပြီ။ကယောဂအဆုံးတက်ရေးအတွက်အားလုံးကတိပြုဆောင်ရွက်သွားကြရမယ်လို့ American သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်
။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ 19,985 ယောက်ရှိခဲ့ပြီးပိုးတွေးတဲ့သူ 1,044 ဦးရှိခဲ့ပါတယ်။ပိုးတွေးရခိုင်နှုန်း 8.8% ရခိုင်နှုန်းမှာသေဆုံးသွားသူ 89 ဦးရှိပါတယ်။သေဆုံးမှုရနှုန်းက 3.8% ရခိုင်နှုန်းလို့ပြောပါတယ်။ဒီကနေ့အထိဆိုလို့ရှိရင်တရားဝင်ဆေးရပိုးသိပ်တွေစုစုပေါင်း 4,500-3,000 ကျော်ပါပြီ။ထားတဲ့ကကတော့ချင်းမိုင်နဲ့နီးပါဝင်းကျင်တို့ခီးသွွားလုပ်ငန်းအဓိကဒေသတွေကိုအောက်တိုဘာ15မှာပြန်ဖွင့်နိုင်ဖို့အတွက်ကာကွယ်ဆေးကိုအချိန်မြင့်ထိုးပေးနေပါတယ်။အထူးသဖြင့်နိုင်ငံခြားခီးသွွားအဖွဲ့တွေကိုလက်ခံဆောင်ရွက်မဲ့လုပ်ငန်းတွေပါဝင်ခီးသွွားလုပ်ငန်းတွေလောက်ကွယ်နေကြတဲ့အစိုးရပုဂ္ဂလိကဝန်ထမ်းအားလုံးဟာကိုဗစ်ကာကွယ်ဆေးကိုအပြည့်ထိုးပြီးဖြစ်ရမယ်လို့အာဏာပိုင်ဖွဲ့ကပြဋ္ဌာန်းထားပါတယ်။
နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာ COVID ကာယောဂါကာကွယ်ဆေးရရှိမှုမကြီးမားတဲ့အခြေအနေတွေကိုဒီနေ့မှလည်းပြောဆိုကြမယ့်ပုံရပါတယ်။လက်ရှိကျင်းပနေတဲ့အထွေထွေညီလာခံမှာနိုင်ငံတွေအနေနဲ့ COVID ကာကွယ်ဆေးရရှိနိုင်တဲ့အခြေအနေကိစ္စကအဓိကပြောဆိုဆွေးနွေးကြနေကြတဲ့ကိစ္စပါ။ American ပြည်ထောင်စုအပါအဝင်နိုင်ငံတချို့မှာ COVID ကာကွယ်ဆေးကိုကြကြပြန့်ပြန့်ထိုးနိုင်ကြပြီမဲ့တခြားနိုင်ငံတွေမှာတော့ COVID ကာကွယ်ဆေးရရှိနိုင်ရေးအတော်လေးစူးစမ်းနေကြရပုံရပါတယ်။ကမ္ဘာ့တဝန်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြရေးအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ပုံထုံးနေတော့ကဥဆောင်ကျင်းပခဲ့တဲ့ကိုဗစ်ကာယောဂါဆိုင်ရာထိပ်သီးညီလာခံကိုတောင်အာဖရိကသမ္မတရာဇာရမဖိုဘာလည်းတက်ရောက်ခဲ့ပါတယ်။ကမ္ဘာ့တဝန်းမှာဒီကိုဗစ်ကာကွယ်ဆေးတန်း 6,000 လောက်ထိုးပြီးတဲ့အထက်မှာလူဦးရေ 1.2 ဘီလီယံရှိတဲ့အထက်အာဖရိကတိုက်မှာတော့ဆေးထိုးပြီးသူဟာ200ခန့်နှုန်းပဲရှိသေးပြီးဒါဟာမျှတမှုမရှိဘူးလို့သူကပြောကြားခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကမြန်မာနိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။မြန်မာနိုင်ငံမှာလုံးဝပြည်တွင်းစစ်ကြီးအဆင့်ရောက်မလာအောင်တာစီရေးချက်ချင်းအေးအေးယူဆောင်ရွက်ဖို့လိုနေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့48ချိန်မြောက်ဒီနှစ်ပုံမှန်အစည်းအဝေးမှာလူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမီရှဲလ်ဘက်ချလက်ကအချိန်မနှောင်းခင်အခုလိုကြိုးပမ်းကြဖို့ဒီနေ့အလေးနက်တောင်းဆိုခဲ့တာပါပြည်တွင်းစစ်ပိုးပြန်ထန်လာနိုင်ခြေတွေကိုထောက်ပြပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးရပ်တန့်ဖို့လဲလူခွင့်ရေးမင်းကြီးဘက်ချလက်ကတိုက်တွန်းခဲ့တာကိုကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ဒီကုလလူခွင့်ရေးကောင်စီပွဲမှာကုလလူခွင့်ရေးအကြီးအကဲဘက်ချလက်ကလုံးဝပြည်တွင်းစစ်ကြီးအထိဖြစ်မလာဖို့ အခုလိုအလေးနဲ့သတိပေးပြောလိုက်ပါတယ
် Myanmar's stability and path to democracy and prosperity have been
ဆက်တဲ့ထိပ်ပိုင်းကအခွင့်အထူးကံကျင်းမာသူတွေရဲ့ဖြစ်ချင်တာတွေအောက်မှာမြန်မာနိုင်ငံရဲ့တည်ငြိမ်မှုဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းကြောင်းတွေကပြီးခဲ့တဲ့လပိုင်းတွေအတွင်းမှာအစိုးရခံလိုက်ရပါပြီဒီမိုကရေစီနဲ့လူ့ခွင့်ရေးကိုကာကွယ်ထိန်းသိမ်းဖို့ကြိုးပမ်းခဲ့သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရပြီးပါပြီနိုင်ငံတွင်းအကျိုးဆက်တွေကဆူဆူဝါးဝါယူကျိုးမရစေရပါဒီသားတွင်အကျိုးဆက်တွေကလည်းပြင်းထန်လာနိုင်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးနဲ့အရန်အချိန်မနှောင်းလုံးခင်ပို့ပြော်ကြီးမားတဲ့စစ်ပွဲပြပခါတွေအဆင့်ကိုမရအောင်ကြိုတင်ကာကွယ်ဖို့အတွက်နှစ်ဆတူကြိုးပမ်းမှကိုရပါတော့မယ
်မြန်မာနိုင်ငံလူ့ခွင့်ရေးအစီရင်ခံစာထုတ်ပြန်တာကိုတင်ပြတဲ့အနေနဲ့အခုလိုပြောခဲ့ရမှာ crime against humanity လို့ခေါ်တဲ့လူသားမှုပေါ်ရာဇဝတ်မှုကြီးကျွလွန်တာမြောက်နိုင်တဲ့မြန်မာနိုင်ငံတဲကလူခွင့်ရချုပ်ဖောက်မှုမျိုးစုံကိုလည်းထည့်သွင်းခဲ့ပါတယ်ဒီလူခွင့်ရချုပ်ဖောက်မှုတွေခိုင်လုံအောင်လဲသိကြအောင်လုပ်ခဲ့တယ်လို့ကုလလူခွင့်ရကောင်စီရဲ့ဘန်ကောက်ခြေဆိုင်မြန်မာဆိုင်ရာအဖွဲ့ကောင်ဆောင် James Rohaber ကဆိုပါတယ
် Through our investigations and monitoring of the country we've been able
ကျွန်တော်တို့ကင်တွေ့ရတဲ့မြန်မာနိုင်ငံကိုစစ်ဆေးစောင့်ကြည့်ရမှာလူခွင့်ရချုပ်ဖောက်မှုပေါ်များစွာကိုမှန်ကန်ကြောင်းအတည်ပြုသတ်မှတ်နိုင်ခဲ့ပါတယ်အဆိုဆုံးကတော့လူအသက်ရှင်နေထိုင်ခွင့်အပေါ်ချုပ်ဖောက်မှုအများပြားပါငင်းငင်းစွာဆန္ဒပြတဲ့ပေါ်စစ်တပ်ရဲ့အသေးချေအင်အားသုံးမှုကြောင့်လူပေါင်းများစွာအရေးတွက်တထောင်ကျော်တောင်တည်ဆုံခဲ့ရပြီးပါပြီ
။ကြာအပြင်လူခွင့်ရေးမင်းကြီးဘက်ချလက်ကဆက်ပြီးပြည်ရေးစစ်ဆက်ပြီးပုံမဆိုးလာရအောင်လက်တလောအကြမ်းဖက်မှုတွေရပ်တန့်ပေးဖို့လည်းအခုလိုတောင်းဆိုခဲ့ပါတယ
်။ I appeal once again to all armed actors to respect human rights.
လက်နက်ကိုင်တပ်တွေအားလုံးကိုလည်းလူခွင့်ရေးလေးစားဖို့နဲ့အရက်သားတွေနဲ့အရက်သားအဆောက်အုံတွေကိုကာကွယ်စောင့်ရှောက်ပေးဖို့ထက်မှန်တောင်းဆိုလိုပါတယ်။အရက်သားနေထိုင်ရာနေရာတွေမှာလေကြောင်းတိုက်ခိုက်တာတွေလက်နက်ကြီးတွေသုံးတာနောက်ကျန်းမာရေးဌာနတွေဖျားကျောင်းတွေစာသင်ကျောင်းတွေနဲ့တခြားအကာအကွယ်ပေးရမယ့်နေရာတွေကိုဘယ်လိုပုံစံနဲ့စစ်စီရေးလုပ်တာပဲဖြစ်ဖြစ်အမြန်ဆုံးမဖြစ်မနေရပ်တန့်ပေးကြပါ
ဒီအခြေအနေတွေကိုမရပ်တန့်နိုင်ရင်တော့ကြည်လွင်စစ်ပိုဆိုးလာနိုင်ခြင်းအသေးချာရှိနေတယ်လို့လည်းလူခွေမင်းကြီးဘတ်ချလက်ကထပ်သတိပေးခဲ့ပါတယ်ကြာအပြင်မြမဆေးရနာတိမ့်မှုရဲ့ကြီးမားကျယ်ပြန့်တဲ့တက်ရောက်မှုကြီးကိုလည်းလူခွင့်ရမင်းကြီးဘတ်ချလက်ကအခုလိုဆက်ထောက်ပြပါတယ
် Since my last update to this council the human rights situation in Myanmar
ဆရာနာတိမ်မှုရဲ့တရားမှုကပြင်းထန်လွန်ပြီးလူတွေရဲ့အသက်တွေမျောလင့်ချက်တွေကြီးကြီးမားမားဆက်ပြီးတော့ပြတ်သုံးနေရတာကြောင့်လူခွင့်ရကောင်စီကိုကျွန်မအရင်ကနောက်ဆုံးအစီရင်ခံပြီးကြတဲ့ကဆိုရင်မြန်မာနိုင်ငံလူခွင့်ရအခြေအနေကကြီးကြီးမားမားကိုဆုတ်ယုတ်ပြတ်သုံးလာနေပါတယ်စစ်ပွဲပြပခါတွေစီးရဲမွဲတေမှုတွေကိုဗစ်ကပ်ဘေးထံတွေကတဟုန်တို့ကြီးမားလာနေပြီးကျိုင်းမီကထိနေမှုအကျန်းဖတ်မှုနဲ့စီးပွားရေးချွတ်ချုံချမှုဝဲကရက်ကြီးတဲ့ကိုရောက်သွားပါပြီ
လူခွေရင်မင်းကြီးဘတ်ချလက်ကပဲမြန်မာစစ်ကောင်စီအနေနဲ့နိုင်ငံတကာကတောင်းဆိုတာတွေအပြင်အရင်အာဆီယံကိုပေးခဲ့တဲ့ကတိအတိုင်းဒီအကျန်းဖတ်မှုတွေရပ်တန့်ပြီးဆွေးနွေးပွဲတွေလုပ်ဖို့ကိုပါဆက်တင်းခံနေသေးတယ်လို့ဝေဖန်ထောက်ပြခဲ့ပါသေးတယ်ခင်ဗျာ
ကိုမင်းပြောပြသွားတာပါအခုတခါတော့ဒေါန်ဆန်းစုကြည်နဲ့သူရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်တို့ရဲ့အမှုအကိစ္စအခြေအနေကိုပြောပြခြင်းပါတယ်အင်္ဂလာတိုင်းမင်္ဂပုတ်ကိုဒေါန်ဆန်းစုကြည်စီဝါရေးချန်ပီယံအอสတြေးလျနိုင်ငံသားရှောင်းတာနယ်နဲ့အစိုးရအဖွဲ့ဝင်ဟောင်း3ဦးတို့ကိုမြန်မာနိုင်ငံအစိုးရရှုဝတ်ချက်အုပ်ဝေးပုံမှ31ကားငယ်နဲ့ရန်ကုန်တိုင်းဒေသကြီးမှာဆွဲဆိုထားတဲ့အမှုကိုဒီကနေ့နေပြည်တော်ဒက္ခိဏသီရိတရားရုံးမှာပြောင်းရွှေ့စစ်ဆေးခဲ့ပါတယ်။ဒီမှုကိုလည်းအပတ်စဉ်ကြာသပတေးနေ့တိုင်းမှာစစ်ဆေးမယ်လို့တရားရုံးကပြောထားပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ထောင်နဲ့ဆလင်းနဲ့အထီချမှတ်နိုင်တဲ့လူဝတ်ချက်အပ်ဥပဒေချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုအတွက်ရှောင်းတန်းနဲ့ဟာဒေါအောင်ဆန်းစုကြည်အပါအဝင်အရင်အစိုးရအဖွဲ့တွေကဝင်ကြီးနှုတ်ဦးဒုဝင်ကြီးတဦးနဲ့အတူတရားရင်ဆိုင်နေရတာဖြစ်တဲ့အပြင်သူတယောက်တည်းအပေါ်တီးခြားဆွဲဆိုထားတဲ့အမှုနဲ့လည်းရင်ဆိုင်နေရတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတူဖြစ်သူဥက္ကင်မောင်စောက VOA ကိုပြောပါတယ်
ရှောင်းတန်းနဲ့တယောက်တည်းကိုဆိုရတာကအဲဒီအမှုတွေကအော်ဖီဆယ်ဆက်ရဲ့အကကျောင်းသားနဲ့အပါအဝင်၅ယောက်ပေါ့ဗျာအဓိကစစ်ကြောခံရတဲ့ကျောင်းသားများပါကျောင်းသားတွေရဲ့ရှေ့နေတာတော့ကျောင်းသားတွေအတွက်ဟိုတကယ်ငှားပေးဖို့ကြိုးတင်ပြပါတယ်ဟိုရန်ကုန်မှာကလေးကသူတို့ရှောင်းထားတဲ့ခွာရှိပါတယ်ကျောင်းသားများနဲ့ရှေ့နေတဲ့အမှုတွေနဲ့တွေ့ဆုံခွင့်ပေးဖို့ပေါ့ဗျာအဲ့ဒီကိစ္စကိုတရားစီရင်ရေးလို့ပြေလို့ရှေ့နေဘက်ကိုသဘောထားတောင်းပြီးတော့ရှေ့အချင်းမှာပြေလို့ရှေ့နေဘက်ကသဘောထားပြရမယ်ပေါ့ဗျာနောက်တစ်ခါတော်အောင်ဆန်းစုကြည်ရှိနေရတော့ဟိုအရင်ကမှလည်းတင်ပြထားတယ်အမှုတွေအကုန်စုံပေါ့ဗျာနောက်တစ်ခါရှင်းနေအဲ့ဒါမှုတွေနဲ့ရှင်းနေအကုန်တွေ့ရဖို့ပေါ့ဗျာအဲ့ဒါကိုရှောက်ထားတယ်အဲ့ဒီအင်တာနက်ပတ်သက်လို့ရှင်းအချင်းမှာ ဥပဒေဘက်ကရောဒီဘက်ကရောဒီလိုပြီးကုကုပြီးနေမပြီးရှောက်လည်းရပြီးဖို့အဲဒီမှာပြီးပြီးဆုံးဖြတ်မယ်လို့ပြောပါလေ။အဲ့တော့တရားသူကြီးကတော့လာမယ့်ကြာသာပတိကိုချိန်နေတယ်။ဒါကကြာသာပတိနေ့တိုင်းနေ့တိုင်းဒီအမှုကိုသိမယ်လို့ပြောပါလေ
။ရှောင်းထန်နယ်ဥဆိုဝင်ဥကြောင်ဝင်နဲ့ဥဆက်အောင်တို့ကိုအစောပိုင်းကအေးစိန်ထောင်မှာထိမ့်သိမ်းထားခဲ့ပြီးအခုတော့အမှုရင်ဆိုင်ဖို့အတွက်နေပြည်တော်ထောင်မှာရွှေ့ထားတယ်လို့ဦးခင်မောင်စောကပြောပါတယ်။သူတို့လေးဦးကိုဒီကနေ့နေပြည်တော်ထောင်ကနေတရားရုံးထုတ်ခဲ့ပြီးဒေါအောင်ဆန်းစုကြည်ကတော့ဗီဒီယိုကွန်ဖရင့်ချင်းကတဆင့်ရုံးချင်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဒီကနေ့ရုံထုတ်တာမှာကိုဗစ်စီးကနဲ့အညီရုံထုတ်လာတာတွေ့ရပါမယ်။သူတို့အားလုံးရဲ့မျက်နှာတွေကတော့ညှိုးနွမ်းပြီးအင်အားချိနေနေတဲ့ပုံမျိုးဖြစ်နေတယ်လို့ရှင်တွေကပြောပါရယ်။ဒီအမှုကိုအစောပိုင်းကရန်ကုန်မှာရုံတင်စစ်ဆေးခဲ့တာဖြစ်ပြီးနေပြည်တော်မှာဒီကနေ့ပထမဆုံးအကြိမ်အဖြစ်ပြောင်းရွှေ့စစ်ဆေးတာပါ။ဒီအမှုမှာဒေါအောင်ဆန်းစုကြည်နဲ့ရှောင်းထားတဲ့အပါဝင်စီမံဘဏ္ဍာဝင်ကြီးဟောင်းတွေဖြစ်ကြတဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဒူးဝင်ကြီးဦးဆောင်တို့ကိုပါတရားစွဲဆိုထားတာဖြစ်ပါတယ်။အစိုးရလျှို့ဝှက်ချက်အဥပဒေနဲ့ရှောင်းထားတဲ့ကိုအဓိကထားပြီးတရားစွဲဆိုတာမှာဘလို့ဆက်ဆက်မှုနဲ့ဒေါအောင်ဆန်းစုကြည်ကိုပါထည့်ပြီးတရားစွဲထားလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဦးခင်မောင်စောကပြောပါတယ
်။သူတို့ကအဲ့လိုတည်ပြထားတာကိုလေဦးရ။ကျော် FIR မှာကျွန်တော်ကြည့်ပြီးအဲ့အဲ့ဒီကအော်စတြေးလျတာရုံးကိုလည်းကျွန်တော်လည်းမှုတယ်။အဲ့ဒါကမလို့ဆိုပြီးတော့သူဟာဒီ office secretary နဲ့ဆွဲ။အဲ့တော့ဒေါ်ဆန်းစုကြည်နဲ့ကျန်တဲ့ဝန်ကြီးဘယ်လိုပတ်သက်လာတာလဲဆိုတာကိုအဲ့ဒီသူတို့ဆွဲချက်ရေးဆွဲချက်မှမပါသေးဘူး။ဒါမဲ့ကျွန်တော်ထင်တာကတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပြောပေါ့ဗျာကျွန်တော်တန်ရ။နောက်တစ်ခါအဲ့ဒီ service တန်းကြီးဆိုတယ်ပြီးတော့သူတို့ဟိုလောက်ထားတဲ့ service တန်းကြီးကတိမဘာနာကဟိုဝန်ကြီးကနာ service တန်းကြီးရ။အဲ့တော့အဲ့ဒါကြောင့်မို့လို့အဲ့လိုပြောတယ်သူပါလေဟိုတေးလိုစစ်မှဒီကိစ္စတွေကပုံမှာပေါ့
ဒေါ်ဆန်းစုကြည်ကိုအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ငါးမှုအထီတရားဆွဲဆိုထားပြီးအရင်မန္တလေးမှာဆွဲထားတဲ့လေးမှုကိုနေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေပြီးတော့ရန်ကုန်မှာတမှုဆွဲထားပါတယ်နေပြည်တော်မှာပြောင်းထားတဲ့အာဂရီမှုတွေကိုအောက်တိုဘာ၁ရက်နေ့ကစလို့အထူးတရားရုံးမှာတပတ်ကြားတစ်ခါတောက်ကြနေတိုင်းစစ်သွားမှာဖြစ်ပြီးရန်ကုန်ကအာဂရီမှုကိုလည်းနေပြည်တော်မှာပြောင်းစစ်ဖို့ရှင့်နေတွေကတင်ထားပေမဲ့ဘယ်တော့ပြောင်းမယ်ဆိုတာအတိအကျမသိရသေးသလိုအမှုနဲ့ပတ်သက်လို့လည်းဘာမှအတိအကျမသိရသေးဘူးလို့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေတဦးဖြစ်သူဦးကြည်ဝင်းက VOA ကိုပြောပါဗျာ
။ဘယ်ဘာအခုအမှုတွေတော့မကြည့်ရသေးဘူး။အမှုတော့မကြည့်ရသေးဘူး။ဘာမှကိုမသိသေးဘူး။အေးအနည်းမှဘာလဲပဟမာတကြည်ဖွင့်တာဆိုတော့အယောက်ထဲကိုဆွဲထားတာအဂတိပဲငါသနာပဲမနေ့ကတရားဒီတော့ပါဝါတင်လိုက်တယ်လေမနေ့ကယုံကြည်က6ရက်နေ့ချိန်လိုက်တယ
်ဒေါ်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှရှဲဆက်သွယ်ရေးဥပဒေပုံမှ69ပုံမှ905ခါခွေတဘာဝဘီရဲ့နေရဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လွှတ်ဝတ်ချက်အဥပဒေပုံမှ31ခါငယ်အာဂီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အာဂီလိုက်စားမှုတမှုစုစုပေါင်းအမှု17မှုနဲ့ရင်ဆိုင်နေရတာပါဒီအမှုတွေအားလုံးရဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုပေါင်းလိုက်ရင်ထောင်ဒဏ်89နှစ်အထိရှိပါတယ်အဲ့ဒီတဲကပုံမှ905ခါခွေနဲ့အမှုကိုပြီးခဲ့တဲ့အင်္ဂါနေ့ကပဲတရားရုံးကဆွဲချက်တင်လိုက်ပြီးဖြစ်ပါရဲ့ရှင်
။အလိမ္မာပြောပြတော့တာပါ။တရုတ်မြန်မာခုံသွေးရေးနဲ့ဆိုင်တဲ့သတင်းကိုမပြောခင်မှာအခုတခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြခြင်းပါလေ။ကချင်ပြည်နယ်ဖားကန်းမြို့နယ်ဒွန်ဖုံးခကြေးရွာနားမှာတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်ဖက်ကလည်းပြန်လည်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရဲ။မူကောင်ကနေတနိုင်းဘက်ကိုတက်လာတဲ့စစ်ကူတွေကိုတိုက်ခိုက်ခဲ့တာဟုတ်မှန်ကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောကြားပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမန်းအများသိအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
စက်တင်ဘာလ23ရက်ဒီကနေ့မနေ့ပိုင်းလောက်ကဖားကတ်မြို့နယ်ဒွန်ဘုံခကြေးရွာနာလီဒိုလမ်းမကြီးပေါ်မှာစစ်ကောင်စီစစ်ကြောင်းကိုကချင်လူမျိုးရေးတပ်မတော် KIA ကမိုင်းခွဲတိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းပြန်ပစ်ခဲ့တယ်လို့ဖားကတ်ဒေသခံတူက VOA ကိုပြောပါတယ
်ဒီနေ့ကပြန်လာရောက်ဒီမှာလည်းတော့ပေါ်လို့ဖြစ်တယ်လို့လမ်းမကြီးနဲ့ဒွန်ဘုံခကြေးရွာဟိုကြားမှာပေါ့နော်စစ်ကောင်စီတပ်တွေကဒီလိုတိုက်ခိုက်လို့ဖြစ်ဖြစ်နေလာဆိုတဲ့အချိန်မှာဒီကျော်ဦးဘက်ကတော့ဘာဝင်လို့လဲဆိုစိတ်ခေါ်လိုက်တာပေါ့ခင်ဗျားရှိပါတော့ခင်ဗျားစိတ်ခေါ်လိုက်တော့ဟာတော့ကပ်ပက်ကတော့ဒီဒေဂျမ်ကဘာလို့ရရှိရချိခိုင်းနေတော့ရှိတယ်ဘူးဘာလို့ဒီဒေဂျမ်ကဒီတော့ဟာနိုင်ပါလို့တော့စိတ်ပါ့ကွာ
ဒီတိုက်ခိုက်မှုဖြစ်ခဲ့တာကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းအတည်ပြုပြောပါတယ်
ကျွန်တော်ကြားတဲ့လောက်ကတော့ဒီမိုးကောင်းဘက်ကနဲ့တနိုင်ဘက်ကိုတက်သွားတဲ့ဒီကောင်စီစစ်သားတွေကနော်အဲဒီလမ်းကြားမှာခုခံတိုက်ခိုက်တဲ့တိုက်ပွဲလောက်ပဲကျွန်တော်ကြားပါတယ်တိပိမပြင်းပြင်းထန်ထန်တိုက်ပွဲရှိတယ်ဆိုတာကတော့မကြားပါဘူးဟိုဒီကောင်စီဘက်ကလှုပ်ရှားလာတဲ့စစ်ကြောင်းတွေကိုပေါ့နော် KA ဘက်ကနဲ့ခုခံတိုက်ပွဲဖြစ်တယ်ဆိုတဲ့တရင်လောက်ပဲကြားပါတယ်
ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကတနိုင်းရှင်ပွေရန်လမ်းမပေါ်တရုံကျေးရွာနာမှာ KIA နဲ့စစ်ကောင်စီတို့ကြားတပ်ပွဲဖြစ်ခဲ့တယ်လို့စက်တင်ဘာ15ရက်နေ့မှာလည်းတရုံနဲ့တခက်ကျေးရွာတွေကြားမှာ KIA နဲ့စစ်ကောင်စီတို့တပ်ပွဲဖြစ်ခဲ့ပါတယ်တရုံကျေးရွာကနေတခက်ကျေးရွာဘက်ကိုစစ်တပ်ကတက်သွားတဲ့အချိန်မှာ KIA ကကြားဖြတ်မိုင်းခွဲတိုက်ခိုက်ခဲ့ပြီးတော့အပြန်အလှန်ပစ်ခတ်ခဲ့တယ်လို့ဒေတာရင်းသတင်းတွေကဖော်ပြထားပါတယ်အဲ့တိုက်ပွဲဖြစ်တဲ့ဘက်ကိုစစ်ကောင်စီကစစ်ကူတွေစီလုခဲ့ပြီးအင်အားတိုးချနေတာလို့ဒေသခံတွေကပြောဆိုနေကြပါတယ်။ဒါပြင်မိုးမောင်းမြို့နယ်ဘက်မှာလည်းစစ်တပ်ဘက်ကအင်အားတိုးချထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ရှင်
။မမများစစင်အောင်ပြောပြသွားတာပါ။တရုတ်ဝင်မှာကုံသွေးနဲ့ဆိုင်တဲ့သတင်းကိုအခုတခါပြောပြခြင်းပါတယ်။ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကိုကန့်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသလောက်ကန်မြို့နယ်ချင်းရွှေော်မြို့ကြားမှာနိုင်ငံတကာကုံသွေးဂိတ်တစ်ခုဖွင့်နိုင်ဖို့အတွက်တရုတ်ဘက်ကပြင်ဆင်နေပါတယ်။မြန်မာပြည်ရှေ့မြောက်ပိုင်းဒေသမှာနေဆက်ကုံသွယ်ရေးကိုတိုးချဲ့နိုင်ဖို့တရုတ်ဘက်ကအခုလိုပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးမြန်မာကုံသွယ်တွေကတော့ဒီအပေါ်မှာသိပ်ပြီးတော့မျှော်လင့်မထားကြပါဘူးဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟယ်လိုဟယ်လို
ပြည်ရီကနေကြာသရေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်ကျွန်တော်တို့ဆက်ပိုင်းဆိုင်ရာချိုးရင်မှုတချို့ရှိတဲ့အတွက်အဒီတော့လည်းတောင်းပန်ပါတယ်ဗီဒီယိုမြန်မာပိုင်းကိုသောတာရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့အကြံပေးစာတွေပေးပို့ခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်ပြီးတော့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ view မြန်မာပိုင်းကိုအခုလိုကြီးစုအားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းတွေကိုဆက်လက်တင်ဆက်သွားဖို့ရှိနေပြီးတော့အဲ့ဒီခါကျရင်တော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမရေးကဏ္ဍနဲ့တိုင်းသတင်းလောအစီအစဉ်တွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
။လောက်ကင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတရုတ်မြန်မာနယ်ကြားအမှတ် BP195 နေရာမှာနှစ်နိုင်ငံနေဆက်ကုံတို့ရေးဂိတ်တစ်ခုကိုဖွင့်လှစ်နိုင်မှုအတွက်ပြင်ဆင်နေကြတာပါ။တရုတ်ယူနန်ပြည်နယ်လင်းချန်ခရိုင်နဲ့ချိတ်ဆက်မဲ့နေဆက်ဂိတ်တွေကိုနှစ်နိုင်ငံကုံတော်ရေးအတွက်အဓိကဖြစ်လာဖို့တရုတ်ဘက်ကမျှော်လင့်ထားတယ်လို့ကောလာဟာတွေလည်းထွက်ပေါ်နေတာပါဒီဂိတ်တစ်ကနေပြီးတော့လင်းချန်ခရိုင်အတွက်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတဲကိုပို့ဖို့တရုတ်ယူနန်အစိုးရကရည်ရွယ်ထားပုံရတယ်လို့ခန့်မှန်းနေတာကလည်းရှိပါတယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နေဆက်ကုံတော်ရေးကုံတယ်များအသင်းရဲ့အတွင်းမှုဒေါ်ချူချူကတော့အခုအသက်ဆောက်လုပ်နေတဲ့ BP125 ဂိတ်ဟာလမ်းခရီးခက်ခဲလို့မြန်မာကုန်တွေတွေအတွက်တော့အဆင်မပြေနိုင်ဘူးလို့ VOA ကိုပြောပါတယ်
။တရုတ်နဲ့ပြီးတော့တရုတ်ကမန်ဖာဂိတ်ဆိုရှိတယ်အဲတရုတ်ရဲ့နန်ဆန်ကပြင်မှတ်တယ်ဆိုလို့ရှိရင်ကုန်စီတွေကကိုဖက်ကနေတချို့ဝင်လာနိုင်ကြရှိတယ်ပြီးတော့အဲ့ဒါကိုအဲ့ဒီအခုပြင်မှတ် 125 ဆိုတာကိုဟိုအစိုးရပဲကြိုင်မလားအဲ့ဒီဟိုကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရပဲအခွန်ကောက်မလားအဲ့လိုပဲလုပ်မလားမသိဘူးဒီ125ဖွင့်နေဆိုရင်လည်းဟိုနည်းနည်းပါးပါးပေါ့ကုန်စီကဟိုအတိအကျနံပါတ်ဆက်တယ်မကောင်းလုံးဝမကောင်းတောင်ကြီးကမှတ်နေတာပြီးတော့မှဒီချင်းတို့ဟောအပေါက်ဖွင့်နေတဲ့ရဲ့အဲ့ဒီအပေါက်ကြီးဖွင့်ဖွင့်ကုန်စီကတော့ချင်းတို့ဟောတော့ပဲညံ့တယ်
မြန်မာပြည်အရှေ့မြောက်ပိုင်းနဲ့ချိတ်ဆက်မဲ့ရထားလမ်းပိုင်းကိုလည်းတရုတ်ယူနန်အစိုးရကလင်းချမ်းခရိုင်ထဲမှာပဲတိစောက်ပြီးဆိုတာကိုပြီးခဲ့တဲ့လကကုံစီပြဝဲတစ်ခုလုပ်ပြီးတော့ထုတ်ပေါ်ပြောခဲ့ပါတယ်ဒီပွဲကိုလက်ရှိမြန်မာစစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတချို့လည်းတက်ရောက်ခဲ့တာပါကိုကန့်ဒေသကလက်ရှိရှိပြီးသားချင်းရွှေရော်ဂိတ်နဲ့အပိုင်းအခုလိုနောက်ထပ်ဂိတ်တစ်ခုကိုဆောက်လုပ်နေပေမဲ့တရုတ်မြန်မာကုံသွေးရေးမှအဓိကကျတဲ့မူဆယ်105မိုင်ကုံသွေးရေးဂိတ်လောက် တော်လာလွယ်ကူမှာမဟုတ်ကြောင်းရှမ်းပြည်ရောက်ပိုင်းကုံစီပို့ဆောင်ရေးအတင်းတာဝန်ခံဆိုင်းဖုံးမြင့်ကပြောပါတယ
်အလို့တော့အဲ့လိုနန္ဒဆွတ်တယ်နေရတော့ဖြစ်နေတော့ဆိုတော့ကုံစီရှိစင်းမှုမှာအဓိကတွဲကခုနကအဓိကနံပါတ်တစ်ကြတော့အဲ့ဘက်က12ပိတ်နဲ့တွားလို့ရအဲ့တော့ကုံစီရှိစင်းမှုနေရတွဲတွားလို့မရရင်မဖြစ်နိုင်ဘူးဒီကဒီမူတယ်ပေါ့ဗျာမူတယ်ကြီးကျဲကောင်းရွှေလေးမူတယ်မဝင်ပေါ့ပြတန်းကျော့ပေါ့ကွာအဲ့ဒါကပေါ့ငါးမိုင်ထွက်လာပြီးညနေ၄နာရီဆိုရင်နောက်တစ်မိနစ်ဆိုရင်ကျွန်တော်မန်းလေးရောက်ပြီလို့အဲ့လိုအနေထားမျို
းအခုဂိတ်အစ်စ်စောင့်နေတဲ့မိုင်တိုင်း BB 195နဲ့131နေရာတွေမှာတရုတ်က2020နိုဝင်ဘာနဲ့ဒီဇင်ဘာလမှာချန်စီယိုကျူးကျော်ကာယံခဲ့လို့လောက်ကင်အုပ်ချုပ်ရေးအဖွဲ့တွေကကန့်ကွက်ခဲ့ဘူးတာလည်းရှိပါတယ်ရှမ်းပြည်မြောက်ပိုင်းကွန်းလုံတရာစီမံကိန်းချင်းရွှေဟွာကနေလာရှိုးအထိအမြန်ရထားဖောက်ဖို့စီမံကိန်းတွေကိုလမ်းချမ်းခရိုင်အစိုးရက2018ခုနှစ်တည်းမှာမြန်မာအစိုးရကိုတင်ပြခဲ့တာပါဒါရီယာတရုတ်အစိုးရရဲ့ BRI စီမံကိန်းတွေကစိတ်တပိုင်းလည်းဖြစ်ပါတယ်လာရှိုးမြို့နဲ့လမ်းချမ်းအကြားချစ်ကြည်ရေးခီးသွွားလုပ်ငန်းအကောင့်ထယ်ဖော်ဖို့လည်းမြန်မာအစိုးရနဲ့2018မှာသဘောတူလက်မှတ်ရေးထိုးထားပါတယ်ခင်ဗျာ
ကောင်းမြတ်သူပြောပြသွားတာပါ VOA ကနေခြားသပရိနေညာပါဟင်မာပါတာစီစဉ်တွေကိုည10နာရီအထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီကနေ့ခြားသပရိနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာပြည်မှာလူမျိုးရေးအခြေခံနဲ့လက်နက်ကိုင်ပဋိပက္ခဖြစ်ပွားနေတာတွေကိုညီကုန်းချုပ်ဖို့အတွက်လူမျိုးရေးအဓိကထားတဲ့စနစ်ကိုဖြေဖျောက်ဖို့လိုပါတယ်။ဒီအကြောင်းကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
မြန်မာပြည်မှာနိုင်ငံသားဖြစ်ရေးအခြေခံအခွင့်အရေးနိုင်ငံရေးစတဲ့အရေးကိစ္စတွေမှာလူမျိုးရေးဟာအဓိကဖြစ်နေတယ်လို့ဘယ်ဂျီယမ်နိုင်ငံဘရပ်ဆယ်ဘူရိုအခြေစိုက် ICG International Crisis Group ကဆိုပါတယ်။နိုဂဲရဲနေဩဂုတ်လ28ရက်နေ့ထုတ် Ethnicity and Conflict သုံးသပ်ချက်စာရမှာဖော်ပြထားလာပါပဲ။လူမျိုးစုံနေထိုင်တဲ့တိုင်းပြည်မှာလူမျိုး135မျိုးရှိတယ်လို့ကိုလိုနီခေတ်ကစာရင်းလုပ်ထားပါတယ်။ဒီစာရင်းကိုအခုတည်းကအသိအမှတ်ပြုထားပြီးမယ်သုံးမရနိုင်လောက်အောင်အလွန်တရာရှုပ်တွေးပြီးအဓိပ္ပာယ်ကင်းမဲ့နေတယ်လို့ဆိုပါတယ်လူမျိုးရေးကိုအဓိကထားတာဟာပြည်သူဘဝကိုအစိုက်အတောက်ဖြစ်စေတယ်လို့ဆိုပါတယ်လူမျိုးရည်ရွယ်အတွက်လက်နက်ကင်ကြတာမို့လက်နက်ကင်ပဋိပက္ခနဲ့လူမျိုးရေးဆက်ဆက်နေတာထင်ရှားပါတယ်တဲ့နိုင်ငံသားဖြစ်မှုနဲ့အခွင့်အရေးခံစားမှုမှာလူမျိုးရေးကင်းရှင်းဖို့လိုပါတယ်တဲ့နိုင်ငံရေးနဲ့ညီညာရေးဖြစ်စဉ်ကြောင့်လူမျိုးကွဲခြားမှုခိုင်မာသွားတာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ဒီကိစ္စကိုတပီလုံးမှဆွေးနွေးပြီးခဲရခဲစေစဉ်းစားဆင်ခြင်သင့်တယ်လို့အကြံပြုထားပါတယ
်ဥရောပအခြေစိုက် ICG အဖွဲ့ရဲ့အမြင်ကိုပြည်တွင်းမှာဝေဖန်ရှုတ်ချမှာသိကြပါတယ်ဒါပေမဲ့မိမိမကြိုက်တာကိုဓမ္မတိထန်ကြကြလေးလာနိုင်ရင်အကျိုးရှိပါတယ်ဥရောပဒီမိုကရေစီခရီးကြမ်းမှာစိတ်ဓာတ်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဆက်ဆက်ပုံကိုတွေ့နိုင်ပါတယ်။အသိဉာဏ်ကင်းမဲ့မှုနဲ့ယုံလွယ်မှုကြောင့်ပြည်သူတွေဖိနှိပ်ခံနေရတာဆိုတဲ့ဆက်ရှိရာစုဥရောပပညာရှင်တစုရဲ့သုံးသက်ချက်ဟာအခုအချိန်ထိမှန်နေတော့ပါပဲ။အတွေးခေါ်အသည့်အဆန်းနဲ့ကြံစချက်တွေမပေါ်ထွက်နိုင်လို့တိုးတက်ပြောင်းလဲမှုမရှိဘဲရေသေလိုရပ်တန့်နေတဲ့အတွေးခေါ်ကိုနိုင်ငံခြားကဘယ်လိုမြင်သလဲဆိုတာသိဖို့လိုပါတယ်။တိုင်းသားလူမျိုးများရဲ့နစ်နာချက်ကိုမဖြေရှင်းနိုင်မှုနဲ့လုံခြုံရေးမပေးနိုင်မှုဟာ Lenekan Song Ya Jinye Chigango Chipozi Elu Subare. Lajao Lumio Yego, Adiga Matare, Nangan Yine Ubudi Yea, Jubian Pionle Mude, Lobo Lurelu, a Jambi Tabare.
The Taoshi Chigan Ubudi Ma, Diana Lumio Guevia Mugu, Adi Mapiwime, a USAgo Lipi, Chile Ditaga, Tere Ditare Pupi, a Queen Yare Dwe, Diana Achenye, Pensai on Pandidalu Pini Vare. Machina de Diana Ha, Lenekine Nigo, Tony Dumabe. Nangae Anna Lavuji Otare, Miamago, Mayolo, Lenekine Tainari, Pobo da Vare. Nasau said the God, Democracy Puyeha, Tainari, China Lausia, Mashivabu. Nangan Dunangana Alu, a Chowine, a Musa Ponye, a Twin the Rango, Pon Nizwa, Mashida Laupini Vare. Champion name, your pine, Diana Lenek and Tapua, we are, and Lumio is that young, Pomo Lade also leaps about there.
Lumio Chigane, Pedibaka, Tessu Machibo, Pubian Jongley Pissima, a queen lamp when lave me, Pubian ye Lodoma, Lumio ye Wada, Shendan, Gitwa Labare, Nangan ye siwa ye, Nangan lapchi ye, Lu Queen ye net, Lenek and Pedibakama, Lumio ye ha, Bobby, a diga, Jalarago, Driabare. Yakai Binema, Yakai Lenekainta, Portra Laraha, Yukon Westerni, Arne Jane, Yakai and Muda y Setago, Piatara, Piedelo, ICG Opega, Tonda Bare. Yakai Dane, Suya Daja, Pemi Nidureha, Pedu Aguya Mamati, Pila Javare, Dilo Achinima, Mimi Lunyoni Edre, Lenekan Osu, Puesirago, Miamau Kema, Majakana, Triavare, Daja Lumione, Bada de, and Mingo, Pianlebo, Lurelo.
ICG ဖွဲ့ကဆိုပါတယ်ဆက်အနာသိမ့်ပြီးနောက်ပိုင်းNUG အမျိုးသားညီညွတ်ရေးအစိုးရပေါ်ထွက်လာတာဟာလူမျိုးရေးပြဿနာကိုကင်တွယ်ဖို့အခွင့်အလမ်းပွင့်သွားနိုင်ပါတယ်အမျိုးဘာသာသာသနာဆိုတဲ့အမျိုးသားရေးဝါဒကိုအစိုးရအဆက်ဆက်ကအကောင့်တဲဖော်ဖို့ကြိုးပမ်းတာကြောင့်အနှစ်90ကျော်ပြည်တွင်းစစ်ဖြစ်နေတာလို့NUG ကဆိုပါတယ်ပြည်တွင်းစစ်ကိုအဆုံးသတ်ပြီးတိုင်းရင်းသားအားလုံးငြိမ်းချမ်းစွာ ရှင်တွဲနေထိုင်တဲ့ပြည်တော်စုကိုတည်ထောင်လို့ရင်အမျိုးသားရေးဝါဒကိုစွန့်လွတ်ရပါလိမ့်မယ်ဒါမှသာတိုင်းရင်းသားအားလုံးလူလားနေတဲ့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုကိုတည်ထောင်နိုင်လိမ့်မယ်လို့NUG ကယူဆပါတယ်ဆက်အနာသိမှုကြောင့်အရင်ကရှိခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ PDF、PDA、カウェイ、タッチ、マハメ、アピ、ブートウェル、ロシアニラ、フェデラル、ピラウズ、タムロ、ポトメ、アラ、アラ、ピチョウ、フェデラル、ピラウズ、イヤ、ウジダナガ、トウテ、フェデラル、サザオマ、アチェドウィン、スウィンリタバレ。シタカ、ルミョイ、ワダ、チンソンロ、タインナガ、ルミョイ、ワダネ、トンピアン、ニラゴ、フェデラル、セネカ、ピシェ、ナインデル、アミョダニニニニニ、イソヤガ、ヨンキジョウ、フォピア、タバレ、サミア。
ဝန်ခံပတ်စင်တင်ဆက်တဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့ကျမကြီးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကိုဗစ်ဖြစ်ပြီးအိမ်မရတာအကြောင်းကိုပြောပြထားပါတယ်ဒီအကြောင်းကိုတော့ဩစတြေးလျချေဆိုင်စိတ်ကျမကြီးထုကူသမားတော်ကြီးဒေါက်တာရေမွန်တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay, ဒီသူဆရာဝန်ကြီးဒေါက်တာရေမွန်တင့်ဝေခင်ဗျာကိုဗစ်ဒီတစ်ခါဖြစ်ပြီးမှာပေါ့เนาะနောက်ဆက်တွဲတွေတော်တော်ခံစားခဲ့ရတဲ့နေရာမှာလူနာတချို့မှဆရာကြီးဒီညအိတ်လို့မရတဲ့အနေအထားမျိုးဖြစ်တယ်လို့တော်တော်များများပြောကြရတယ်ဆရာအဲ့ဒါကအဓိကဘာကြောင့်ဖြစ်ပြီးတော့ဘယ်လိုမျိုးပေါ့เนาะတက်တောင်လုပ်နိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာမို့အရေးကြီးဆုံးဆိုရင်ဆရာဘာအဆင်ပြချင်လဲကျွန်တော်တ
ကျောက်ဆရာကောင်းတဲ့ယောဂဆိုကြီးပေါ့လေအဲ့ဒီကနေပြီးတော့ကံကောင်းထုံးမှပြီးတော့ပြန်လဲပြီးတော့ကောင်းမှုလာတယ်မထားပါတော့လေအဲ့တော့ဒါပေမဲ့သိလည်းမသိကြသေးဘူးပိတ်ချင်းပြန်ဖြစ်မယ်ဆိုလည်းမသိကြဘူးအဲ့လိုဖြစ်တဲ့အချိန်မှာလူတော်ဗိမာအိမ်မရဘူးတချို့ဆိုလို့ရှိရင်ပြောတယ်လေလုံခဲ့တဲ့တည့်ရသုံးရက်မှာနိုင်ဘယ်လိုပဲအိမ်လို့ရတယ်ပေါ့လေဘယ်လိုပဲကြိုးစားအိမ်လို့မရဘူ တဲ့ညီညွတ်တဲ့လူကမှအိတ်လို့ရတာပေါ့အဲ့တော့အိတ်ခါဒီမှာတနေကုန်ပင်မနာတွေကိုဖြေလျှော့ပြီးတော့မှအနာပြီးတဲ့နေအိတ်ရမှာအုံနောက်ကလည်းပဲကြီးလင်းလာမယ်အောက်ဆီဂျင်လေးလည်းဖြစ်မယ် No need to learn as on it, simply look at we are. A cool, what chow chan in the cataro, chow lani.
Okay, say, Kunagati, Tian Mamma, the jarre, so yin the upteen bono. No tell you say, Diga, chow chazi, I see that.
Chow lani the wall, baby. Patient Patimus or Matina, the wall, the yiji. The coffee sore yoga is so yia. General to the carbody, who are a pandemic lap shit. The assessor Malibe, who are. ကျောက်ကြီးယောဂဖြစ်တာလို့အမျိုးဆုံးပေါ့လေ ဘာဖွင့်ဖြစ်လာတာပေါ့ဗျာ။ဟုတ်ကဲ့မနိုင်မနေ။ဟုတ်ကဲ့ဘာလို့ဆိုတော့အခုခေတ်ကတော့အရင်တည်းမတူတာကဖေ့စ်ဘွတ်တွေကလည်းပဲဆိုရှယ်မီဒီယာလည်းပဲတစ်ချိန်လုံးနေ့စဉ်ရက်ဆက်ဖြစ်တဲ့ဟာတွေကိုပေါ်ပြနေတဲ့ခါကြတော့ကိုယ်မှာများဖြစ်လာတယ်မလား။ကိုစိတ်ထဲမှာခံစားရတယ်။အဲတချို့ဆိုလို့ရှယ်လေဥပမာဒီဖြစ်သွားပြီ။မတတ်တဲ့တော့ဘူးနော်။ဖြစ်တဲ့ချိန်မှာလည်းပဲ စေုံတခွင့်မရတယ်အများကြီးရှိတယ်စေကုသခွင့်မရတယ်ရှိတယ်ကုသပေးမဲ့ဆရာဝန်လည်းတချို့မကုသပေးတဲ့အခြေအနေလည်းရှိတယ်ကုသပေးလို့ရှိရင်အဲ့ဆရာဝန်တွေမှာလည်းအဖြစ်ဖြစ်တဲ့နေထားလည်းရှိတယ်ဆိုတော့အင်မတန်ဆိုးရွားတဲ့အခြေအနေပေါ့လေဒီအခြေအနေမှာဒီယောဂါကြီးခံစားရတဲ့ဥစ္စာကကြီးကျယ်တဲ့ trauma လို့ခေါ်တယ်စိတ်ဒဏ်ရာလို့ခေါ်တယ
်ဟုတ်ကဲ့အဲ့တော့ဘယ်လိုစိတ်ဒဏ်ရာမျိုးလို့ပြောလို့ရလဲဆရာ
ဟိုအများလဲကြားဘူးတာပေါ့လေစိတ်ဒဏ်ရာအကြီးကျယ်ရလို့ရှိရင် post traumatic stress disorder ဆိုတဲ့လက္ခဏာတွေရရှိနိုင်တယ်အဲ့ဒီ PTSD ဆိုရောဂါကြီးရောက်မှုဆိုတဲ့လိုအပ်ချက်ကသေမင်းတကားဝါနာရောက်ပြီးတော့သေမင်းနဲ့ရေဆိုင်ခဲ့ရတဲ့အတွေ့အကြုံအဲ့ critical experience ကအရေးကြီးဆုံးပဲအဲ့တော့ COVID ကအဲ့ဒီမှာသေမင်းတကားဝါနာရောက်ပြီးတကားလာခေါ်ပြီးတော့မှကံကောင်းထောက်မှနဲ့လွတ်တော့လာတယ်ပေါ့လေဆိုလို့ရှိရင်အဲ့ရဲ့ impact က PTSD ဆိုရောဂါလက္ခဏာကြီးအများကြီးဖြစ်လာတယ်အဲ့ဒါဘာတွေလဲဆိုလို့ရှိရင်ခြောက်ချားမယ် panic ဆိုတာဂျင်တုံပြီးတော့လက်ဖြတ်မယ်ခဏခဏဖြစ်မယ်ဘာကြောင့်မှလည်းမသိဘူးwithout any precipitant
ကျိုတဲ့လက္ခဏာမပြတာပေါ့နော
်ဟုတ်ကဲ့ထိုင်နေရနေပြုံးနေခြင်းတွေတုံလာမယ်ခေါင်းတွေမူးလာမယ်လက်တွေကျဉ်လာမယ်အဲ့ဒါကခြောက်ချားတဲ့ကြောက်လန့်တဲ့လက္ခဏာကိုပြတယ်ဘာကြောင့်လဲဆိုတော့အဲ့လို trauma ရသွားပြီဆိုရင်ကျွန်တော်ခန္ဓာကိုယ်မှာ sympathetic nervous system တော့ရှိတယ်အဲ့ဒီဟာကခန္ဓာကိုယ်မှာရှိတဲ့ဒီ blood pressure တို့ urinary function တို
့ဟုတ်ကဲ့ဒီသွေးပေါင်ခြင်းတို့ဒီစီလံကြောင်းတို့ပေါ့ဆရာနော
်ဟုတ်ကဲ့အဲ့လိုအတွင်းဟာတွေတော့ကြိုက်ပြဲထားတဲ့ဟာစီလန်ကြောင့်တို့အဲ့ဒါတွေကိုသူအာယုံကြောင့်အတွေ့အကြုံကြောင့်ထားတာအဲ့ဒီဟာမှာထိခိုက်တယ်လို့သူတို့ပြောတယ် trauma ရပါတဲ့ခါကြတော့အဲ့ဒါကိုထိခိုက်သွားတဲ့ခါကြတော့လက်ဖြတ်တယ်သွေးပေါင်ခြင်းတွေတက်လာမယ်သွေးပေါင်ခြင်းကျသွားမယ်ရေတွေတုံလာမယ်အဲ့ဒီမှာကိုကပို့ပြီးလက်ပေါ်မှာပေါ့လေအဲ့ဒီဟာခံစားတဲ့တကြောင်ဟာ heart attack ရတော့မှာပဲနော်ဟိုအသက်ရှိလို့မရတော့ဘူးဆိုအဲ့ဒါကိုခြောက်ချားပြီးတော့ပို့ပြီးတော့ကြောက်ပြီးတော့အဲ့ဒါတန်တရားလဲပြီးပို့ပြီးတော့ဖြစ်သွားတာဖြစ်နိုင်တယ်နော်ခုနကကျွန်တော်ပြောလို့လူကကြီးလန့်စားစားလို့ဘယ်ချိန်မှာဘာဖြစ်မှာဆိုတော့မသိဘူးဆိုပြီးတော့ကြောက်ရက်ခတ်ပြီးတော့ restless ဖြစ်တာလည်းဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီအိတ်တဲ့အခါကျတော့ဒါတွေအကုန်လုံးကလာထိလို့တာပေါ့ဆရာနော
်ဟုတ်ကဲ့အဲ့ဒီလက္ခဏာတွေခံစားနေရတဲ့အခါကျတော့နော်နောက်တစ်ခုကလည်းအိတ်တဲ့အခါမှာလည်းခုနကကိုခံစားခဲ့တဲ့ trauma ကြီးကိုပြန်ပြီးတော့ခံစားတဲ့ပုံမျိုးအိမ်မက်ထဲမှာအိမ်မဆိုးတွေမက်မယ်ဥပတောင်မြင်ကြီးကနေအောက်ကိုကျလာပြုတ်ကျလာပြီးတော့ခါတယ်လက်လက်ထက်လက်တဲ့ဟိုတီလူမျိုးဘဝဖြစ်တဲ့ဟာကိုအဲ့ဒါကတော့ဖြစ်ခဲ့တဲ့ trauma ကိုပြန်ပြီးတော့ reliving လို့ခေါ်တယ်အဲ့ဒီဟာကိုပြန်ပြီးတော့ခံစားနေတာတတိတပုံနဲ့အိမ်မက်ထဲမှာအဲ့ဒါကြောက်ထွက်တာကလိုးရတဲ့ခါကြလို့ရှင်လည်းပဲဇောချွေးကြီးပြန်ပြီးကြောက်လာပြီးတော့တကယ်ပဲကိုဖြစ်နေလို့ခံစားရတယ်ပေါ့လေအဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဒီအဲ့လိုမရဘူးဆိုတဲ့ဥစ္စာကိုကျွန်တော်ပြောလို့လေအဲ့လိုမရဘူးဟာကျန်းကျန်းမာမာနဲ့စိတ်လက်ပျော်ရွှင်မှအဲ့လိုရမယ်အခုဒီမှာကျတော့ခံစားမှုတွေကများနေတယ်အဲ့ခံစားမှုကလည်းအိတ်တာကိုအတောက်ရှက်ပေးတယ်အဲ့လိုမရဘူးဆိုတာအဲ့ဒါပါပဲအဲ့တော့တချို့ကလည်းပြောတယ်ပေါ့လေကိုဗစ်ပြီးတဲ့နောက်မှာတော်တော်များများကလုံးဝအဲ့လိုမရဘူးဆိုဘယ်လိုပဲကြိုးစားကြိုးစားအဲ့လိုမရဘူးဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သူသိကြတယ်ဆိုတဲ့ပုံပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောအဓိကဖြစ်စေတာရှိသေးလားဆရာ
ခုနစိတ်တရားဖြစ်တဲ့အချိန်မှာ compounding factor ဆိုတာလေပိုဆိုးစေတဲ့အချက်ကလက်ရှိနိုင်ငံရေးအခြေအနေပေါ့လေကျွန်တော်တို့ military coup နော်စစ်အာဏာသိမ်းပြီးတကာလမှာဖြစ်တဲ့အဖြစ်ဖြစ်တယ်ပေါ့နော်လူတွေလူငယ်လေးတွေအဖမ်းခံရတယ်အမျိုးစုံပဲဗျာ this is just ဖြစ်နေတော့လူတွေရဲ့ sense of security ကမရှိတော့ဘူးကိုယ့်အိမ်မှာကိုယ်နေရင်းနဲ့လည်းပဲဘာဖြစ်မှာဆိုတော့ကြောက်လန့်နေရတာရှိတယ်တချို့လက်ကိုတွေ့ကြုံတွေ့ခဲ့ရတယ်တခါကိုယောဂဖြစ်ပြီးခုနအောက်ဆီဂျင်နဲ့ပြတ်လက်တာလို့တချို့ဆုံးသွားပြီလို့ကြားလိုက်တယ်အဲ့လို very very sad situation လေလူတွေကခံစားရတော့ဒါကမိသားစုတစုရဲ့ဒီမကဘူး သူနဲ့ပတ်ဝန်းကျင်မှာပတ်သက်တဲ့မိတ်ဆွေပေါင်းစည်းနဲ့အရာခံစားရတယ်။အဲ့ဒီဟာတွေကိုစုပြုံပြီးတော့ compounding factor လို့ခေါ်တယ်ပြန်။စုပြုံပြီးတော့ဖြစ်တဲ့ခါကျတော့ trauma ရဲ့ impact တဲ့အမှုကကြီးကျယ်လွန်းအားကြီးလို့ဒီ PTSD ဆိုတဲ့ယောဂါကနော်ဟိုအရင်တော့ကတော့ဒီ PTSD ရမှုဆိုလို့ရှိရင်စိတ်မြေပြင်မှာသွားတဲ့စစ်သားတွေပေါ့ဗျာ။ကြီးစံနေကြမှာပြင်းရင်လွှမ်းရင်ပြင်းရင်လွှမ်းရင်လည်းအသက်ကနေကံကောင်းထောက်မှပြီးလွတ်လာတဲ့လူကအဲ့ trauma ရတယ်ပေါ့။အဲ့ဒါကိုကျွန်တော်တို့ကအရင်တော့က PTSD လို့ခေါ်တယ်။အခုဒီမှာလည်းအလားတူအတွေ့အကြုံအလိုဖြစ်နေတယ်။အဲ့ဒီလိုရတဲ့ပြဿနာကိုအဲ့လိုမပြောဘူ
း။ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်။မစင်ဂျမိုင်းကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းရင်းသတင်းလောင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FBR Windor သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါနေဆက်ဒေသတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ထန်တလန်မြို့ရဲစစ်ကောင်စီတပ်ကလက်နက်ကြီးပြလို့လူထုတထောင်ခန့်အိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်နေကြရတဲ့ဆိုတဲ့သတင်း၊ကရင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ကရက်အမျိုးသားလူမျိုးရေးတပ်တို့အကြားမှာတရက်ထက်တရက်တိုက်ပွဲတွေပိုစိတ်လာနေတယ်ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင
်။ကျွန်မကနန်းဟောင်းမှချင်းသတင်းတွေကိုစိုက်မုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့အတွင်းစစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်16လုံးမိလောင်ပြီးလူဦးရေ1000ခန့်နဲ့နေရာကနေအိန္ဒိယနိုင်ငံနယ်စပ်ဖက်ကိုထွက်ပြေးခိုလုံနေကြရပါတယ်။ဇတမလ20ရက်နေ့ကဒုတိယအထုပ်အဖြစ်အိန္ဒိယနယ်စပ်ဖက်ကိုထွက်ပြေးကြတာပါ။လက်ရှိမှာတော့ချင်းပြည်နယ် CNA CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတို့စစ်ရေးတင်းမာနေဆဲဖြစ်လို့ထန်တလန်မြို့နေလူဦးရေ1000နီးပါးခန့်ကအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေကြတာဖြစ်ပါတယ်။ထန်တလန်မြို့ဟာဟာခါမြို့ရဲ့အနောက်မြောက်ဘက်23မိုင်အကွာမှာတည်ရှိပါတယ်။လက်ရှိထန်တလန်မြို့ကတော့မြို့ပြက်လိုဖြစ်နေပြီးလူလည်းမရှိသလောက်ဖြစ်နေပြီလို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်ရှေ့ပိုင်းကျိုင်းတုံခြေဆိုင်ထရီကန်တိုင်းကနေတချီလေးမြို့နယ်ထဲမှာရှိတဲ့ပြည်သူစစ်စည်ရင်တွေကိုကောက်ယူပြီးစစ်ကောင်စီတပ်မှရင်အားဖြည့်ပေးဖို့ပြည်သူစစ်ကောင်းဆောင်တွေကိုတိုင်းမှုကတောင်းဆိုလိုက်တယ်လို့သိရပါတယ်။စက်တင်ဘာ19ရက်နေ့ကတချီလေးမြို့တွင်းမှာရှိနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုခေါ်ယူတွေ့ဆုံပြီးထောက်ပံ့ရေးပစ္စည်းတွေပေးအပ်စဉ်အင်အားဝိုင်းဖြည့်ပေးဖို့ပြည်သူစစ်တပ်ဖွဲ့တွေကိုထရီကန်တိုင်းစစ်ဌာနချုပ်တိုင်းမှုပုံမှုချုပ်ညိုမင်းထွန်းကပြောပါတယ်။တချီလေးမြို့မှာလူထုကနေဖွဲ့စည်းထားတဲ့ပြည်သူစစ်လက်နက်ကင်တွင်ပြောင်းပြည်သူစစ်တပ်ကဖွဲ့စည်းပေးထားတဲ့နယ်ကြားဆောင်တပ်ပြည်သူစစ်စတဲ့ဖြင့်ပြည်သူစစ်အဖွဲ့ပေါင်း35ဖွဲ့ထက်မနည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်
စစ်ကောင်စီတပ်နဲ့ချမ်းဆောင်တပ် BGF ဖူးပေါင်းတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်တို့အကြားအခုလအတွင်းတိုက်ပွဲပိုစိတ်လာလို့ပြီးခဲ့တဲ့လတွေထက်တိုက်ပွဲအကြိမ်ကြီးပိုများလာနေပါတယ်။စက်တင်ဘာလ၁ရက်နေ့ကစပြီး15ရက်နေ့အထိနှစ်ပတ်အတွင်းမှာပဲထိတွေ့ပစ်ခတ်မှု122ကြိမ်ရှိပြီးစစ်ကောင်စီ BGF ဖူးပေါင်းတပ်ဖက်က90ဦးသေဆုံးပြီး62ဦးထိခိုက်ဒဏ်ရာရရှိသွားပါတယ်။ KNU KNLA တပ်မဟာ5ဖက်ကလည်း5ဦးကျဆုံးပြီး25ဦးတရားရရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံလူထု4ဦးသေဆုံးပြီး18ဦးတရားရရှိတယ်လို့ KNU ထုတ်ပြန်ထားတဲ့တိုက်ပွဲစီးရင်အရာသိရပါတယ
်မွန်ပြည်နယ်ရေးမြုပ်နယ်တွင်ချောင်းတောင်တရားလုံချုံရေးကင်းတဲကိုလက်ပစ်ပုံးနဲ့လာရောက်ဖောက်ခွဲတူတူကိုစစ်ကောင်စီတပ်ဘက်ကပြန်လည်ပစ်ခတ်လို့တေဆုံးသွားပါတယ်စက်တင်ဘာ20ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာပါစက်တင်ဘာ18ရက်နေ့တုန်းကလည်းရေးမြုပ်နယ်တောင်ပိုင်းခေါ်စာမြုပ်နယ်ကပြဝရွာကြားကမိုင်ထဲဆက်တွယ်ရေးတာဝါတိုင်တစ်ခုနဲ့ရေးမြုပ်ရှစ်ဖက်ချမ်းကြောက်မြင့်ချောင်းကျေးရွာနီးကမိုင်တဲတာဝါတိုင်တစ်ခုတို့ကိုရေးမြုပ်နယ်ပြည်တုကာကွယ်ရေးတပ်YPDF ကဖောက်ခွဲခဲ့ပါသေးတယ်ဖောက်ခွဲမှုပောက်ကွဲမှုတွေကြောင့်လက်ရှိမွန်ပြည်နယ်တောင်ပိုင်းရေးမြုပ်နယ်အတွင်းမှာစစ်ကောင်စီတပ်ရဲတပ်တို့ကလုံခြုံရေးတိုးမြင့်ချထားပြီးလမ်းတွားလမ်းလာတူတွေကိုစစ်ဆေးမှုတွေတိုးလှုပ်လာနေပါတယ
်ရခိုင်ပြည်စစ်တွေမြို့မှာ COVID-19 စီကံလိုက်နာမှုပြက်ကွက်တဲ့အတွက်စက်တင်ဘာလအတွင်းဖမ်းဆီးခံရသူပေါင်း80ကျော်ရှိပြီလို့သိရပါတယ်စက်တင်ဘာလ19ရက်နေ့ကစစ်တွေမြို့မေယူလမ်းရှိ Rock and Roll ဆိုင်မှာလူစုလူဝေးပြုလုပ်နေတဲ့သူနဲ့ဆိုင်ရှင်အပါအဝင်လူ14ဦးကိုဖမ်းဆီးခဲ့တယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်လက်စမ်းပိုင်းကလည်းစစ်တွေမြို့မှာလူစုလူဝေးပြုလုပ်တယ်ဆိုပြီးအယောက်60ခန့်ကို တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးပုံမှန်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးအရေးယူခဲ့ပါသေးတယ်ရခိုင်ပြည်နယ်ကိုဗစ်တတိယလိုင်းမှာသေဆုံးသူ444ဦးရှိပြီးကူးစက်ခံရသူပေါင်း4600ကျော်ရှိခဲ့ပါတယ်လက်ရှိချိန်မှာကူးစက်မှုလျော့ကျနေပေမဲ့မပေါ့ဆကြဖို့နဲ့သက်ဆိုင်ရာတွေကထုတ်ပြန်ထားတဲ့ကိုဗစ်စီးကန်းတွေကိုလိုက်နာကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေကြပါတယ
်ကိုဗစ်ဆက်ကိုရောဂါကူးစက်ခံရတဲ့ခရီးနှစ်စစ်ပေးဆောင်တွေအတွက်ဆေးဝါးနဲ့တခြားလိုအပ်တဲ့အကူအညီတွေကိုနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကနေဆက်ဖြတ်ကျော်အကူအညီတွေပေးဖို့ကိုရင်းနေမှုအတင်းဖွဲ့ကွင်ရဲ့ KCSN ကတောင်းဆိုလိုက်ပါတယ်စက်တင်ဘာ19ရက်နေ့တုန်းကထုတ်ပြန်တောင်းဆိုလိုက်တာပါစစ်ကောင်စီလက်အောက်ခံကျန်းမာရေးဝန်ကြီးဌာနကကရီနီပီခေါ်ကရားပြည်နယ်မှာကိုဗစ်ကူးစက်ခံရသူဖားဆောင်မြို့နယ်မှာ29ရောက်မဲဆဲမှာ26ရောက်လွယ်ကုံမှာ18ရောက်တီမောဆိုးမှာ4ရောက်စုစုပေါင်းတီပြုလူနာ99ရောက်နဲ့တေဆုံးသူ2ယောက်ရှိတယ်လို့ဆိုပေမဲ့ဒုက္ခတဲ့စခန်းကကူးစက်ခံရသူ50ကျော်စင်းကိုတော့ထည့်သွင်းဖော်ပြထားခြင်းမရှိပါဘူး
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်စစ်တွေမြို့မှာစစ်ပွဲတွေရပ်တန့်ဖို့ဆန္ဒပြတောင်းဆိုခဲ့တဲ့ရခိုင်တက္ကသိုလ်ကျောင်းသား၄ဦးကိုမကြသေးမီကထောင်တက်နှစ်နှစ်ကျော်ချမှတ်လိုက်တဲ့အပေါ်ရခိုင်မျိုးသားပါတီပဟိုယုတ်ဝင်းနဲ့ရခိုင်ကျောင်းသားတမကတို့ကကြေညာချက်ထုတ်ပြီးကန့်ကွက်လိုက်သလိုရခိုင်ပြည်သူတွေကလည်းအဲ့ဒီចောင်းသားတွေအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ဒီចောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ
်ရခိုင်တပ်ကိုယ်စုចောင်းသား၄ဦးထောက်တန်းချမှတ်ခံရတဲ့အပေါ်ပြန်ပြန်ထန်ထန်ကန့်ကွက်တယ်လို့ရခိုင်မျိုးသားပါတီ ANP ယူဝင်းကပြန်ကြားရေးတာဝန်ခံကိုစန်းထေဝင်းကအခုလိုပြောပါတယ်
ဒီဟာဒီဟိုမတရားဖန်ကြီးခင်ဟာမတရားတိကျန်ဆောင်မဲ့ခင်ဟာဒါလုံးဝမဖြစ်တင်လက်ခံလုံးမြရတဲ့အခြေအနေဖြစ်တယ်။ဘာလို့လဲဆိုတော့သူကဒီလူတွေဘက်ကနေရက်တည်ပြီးတော့ဆန္ဒထုတ်ပေါ်ခဲ့ကြတယ်တောင်းဆိုခဲ့ကြတယ်။ဒါပေါ်အစိုးရကမလိုက်ပြီးရောတဲ့ဒီလူကိုမတရားဖန်ဆီးတာလေအခုဆိုလို့ရှိရင်ထောက်တယ်နည်းရှေ့ချမှတ်တာပဲဖြစ်လို့ပဲ။ဒါတွေကလုံးဝမဖြစ်နိုင်ဘူး။အဲဒါမှမဟုတ်ကျွန်တော်တို့ကပြည်လေးတဲ့တိုင်းနဲ့ကန့်ကွက်ရှုံ့ရှားပါတယ
်။ထောက်တန်ချမှတ်ခင်ရသူတွေကတော့ကိုဦးဆန်းနိုင်ကိုမြဲစိုးဝန်ကိုကောက်ထွန်းနဲ့ကိုကျော်နိုင်ထဲတို့ဖြစ်ကြပြီးသူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုပုံမှားတွေနဲ့မကြသင့်မီကထောက်တန်းနှစ်နိုင်ခွေချမှတ်ခဲ့တာပါလူအခွင့်အရေးမျက်တံသူမြောက်ကွန်ရဒါရိုက်တာဦးမြထွန်းကလည်းဒီလိုထောက်တန်းချမှတ်တာဟာလူအခွင့်အရေးရှုတ်ဖောက်မှုတစ်ခုဖြစ်တယ်လို့အခုလိုပြောပါတယ
်ဒီကျောင်းသား၄ယောက်ကနေပြီးတော့ဒီမြန်မာတက်မလို့ရဲ့လူအခွင့်အရေးရှုတ်ဖောက်မှုပြည်ရဲ့မှုကျူလာမှုတွေကိုပြည်သူတွေအပေါ်မှာနောက်ထပ်ပြီးတော့ကြွလော်ရအောင်ဆိုတော့သူတို့ဆန္ဒပေါ်ထုတ်တာပဲဖြစ်တယ်အဲ့လိုဆန္ဒပေါ်ထုတ်တဲ့ဟာကိုလည်းသူတို့ဘုံမအမျိုးမျိုးတက်ပြီးတော့သူတို့ကိုထောက်ကြားရဲဆိုတော့ဒါကတော့နည်းနည်းလွန်ပါတယ်ဒါလူခွေကိုထောက်ပြတဲ့ကျောင်းသားတွေကိုသူတို့ဖိုင်းတယ်ချို့လို့ဆိုတော့သူလေးလူခွေသူပေါ့ကတော့ပြောပြချင
်းသူတို့ကလွန်ခဲ့တဲ့နိုင်အော်တိုဘာလာအတွင်းကရခိုင်တက်တော်အေအေနဲ့အစိုးရတက်တော်အကြဖြစ်ပေါ်တဲ့တိုက်ပွဲတွေမှာအရဲသားတွေထိခိုက်မှုရှိတာနဲ့အိုးအိမ်ဆန့်ခွာနေကြရတဲ့အတွက်ထိုးစိုက်တွေရဲဖို့အစိုးရကိုဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ထောက်ရှာခံရတဲ့ကြောက်သားတွေကိုပြန်လွှဲမြောက်စေချင်တယ်လို့ကိုစန်းထေဝန်ကအခုလိုစပြောပါတယ
်သူတို့ကိုမနစ်ကဒီအော်တိုဘာ19ရက်နေ့ကတည်းကနေပြီးတော့ထောင်ချုံမှာချုံနှောင်ထားရပေါ့နော်ဆက်တလားကြော်အကြမှာကျွန်တော်ကပြန်လွှဲလာပြီးတော့ထင်လာတာပေါ့လေပြန်လွှဲချင်တာပေါ့အဲဒါပေမဲ့သူတို့ကဒီဗီဒီယိုအဖက်စင်းနဲ့ရုံးထုတ်ပြီးတော့တရားမှလည်းမသိတတ်တယ်ဒီလိုကိုထောက်တယ်နှိရှိစားပလိုက်တယ်အခုလည်းကျွန်တော်တို့ကသူတို့ကိုပြန်ပြီးတော့လက်လာပြင်မှာဖြစ
်နေ AMB ယူဝင်းကထုတ်ပြန်ချက်မှာဒီလိုလောက်ရဲ့ဟာအာဏာရှင်တွေရဲ့ဥပဒေမဲ့လောက်ရဲ့ဖြစ်ပြီးမတရားပြစ်ဒဏ်ချမှတ်ခါမှာအမြဲဆုံးလွှဲပေးဖို့တောက်ဆိုထားတယ်လို့ပွန်လောင်းမြန်သာမှုမရှိတဲ့ဒရခွန်ကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုလက်မခံနိုင်တဲ့အတွက်ပြန်ပြန်ထပ်ထပ်ကန့်ကွက်တယ်လို့ရခိုင်ကျောက်သားသမဂ္ဂကရင်ကချမှတ်လဲဖော်ပြထားပါတယ
်ဆက်ပြီးတော့ကချင်လွတ်လပ်ရေးအဖွဲ့ KIOKA ဌာနချုပ်လိုင်စာအနီးကCOVID-19 ရောဂါကာကွယ်ရေးစင်တာနဲ့ပြည်သူတွေနေတဲ့မိုက်ဆက်ပါရွာတွေကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ KIOKA ကပြောပါတယ်။အဲ့ဒီအကြောင်းကိုတော့အမီကစူးစီးထားပြီးနမ်ဟောမ်ကနေတင်ဆက်ပေးပါမယ်ရှင်
။စက်တင်ဘာလ15ရက်ညနေပိုင်းကကချင်လွတ်လပ်ရေးအဖွဲ့ KIA ဌာနချုပ်အနီးကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။အဲ့ဒီအကြောင်းကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့သတင်းနဲ့ပြန်ကြားရေးဌာနတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုစပြောပါတယ်
။ကျွန်တော်တို့မိတ်ဆက်ပါကိုဗစ်ရောဂါကာကွယ်ချင်းချုပ်ရေးစံတာပေါ့။အဲ့ဒီနားမှာနှလုံးကြောက်တာရှိပါတယ်။ဒါကတော့ကျွန်တော်တို့ပြည်သူလူထုရှိတဲ့နေရာယူဝါလည်းဖြစ်နေတယ်။နောက်ခုနပြောလို့ကျွန်တော်တို့ရဲ့ယောဂတင်းချုပ်နေတယ်လည်းဖြစ်နေတာကျွန်တော်တို့ကေကေတက်စခနဲ့လည်းမရှိပါဘူးဆိုတော့အဲ့ဒီပြည်သူလူထုရှိတဲ့နေရာတို့ကြည့်ကြည့်သားနဲ့အဲ့ဘက်မှာအဲပြတ်မှတ်ထားပြီးမှအဲတိတ္တာကတော့အဲမေကွန်းထုတ်စရာရှိပါလား จำเนี่ยมาแล้วจุดนั้นเป็นมาจากสุดาแล้วจุดนั้นเป็นมาจากบ้านมาเปลี่ยวเปลี่ยวเสียมเชื่ออันนั้นตั้งสิทธิ์ก็คุณลุงมีกบิเซนจ่าเล็บเชียอยู่ลุทุเล็บเชตเนียโก้เล่นหน้าจีรุ่นเนี่ยเปิดตาฮะเล่นนายแม่สีกันหนึ่งก็ชอบเอาตาเปิดเดลูบ่มุจิโนบุกับสับโยบาร์เลยคุณอาเปลี่ยวลุบ่ปีตุลุดูสีเดนเนียมาตรงยันตันปิดตาแล้วที่ตาเดียเล่นนายแม่สีกันก็เนี่ยชอบเอาตาเปิดเดลูบ่มุจิโนบุกับสับโยบาร์เลย
มันสบายใจวันนี้ก็นัทท่องนั่นเองคนนี้มีล่ะนั่นเองนี่ก็แต่เมื่อก่อนก็ยังอุ้งซีชกยงจะเป็นสิ่งที่ชกอุ้งสังบีแค่ไอ้ทิ้งช่องเนี่ยมีจะกูเป็นนั่นจริงโยกะก็ยังต้องพิสิทธิ์ชกูลายออกไปอัดเนี่ยพิเศษลูกผมมุจิโนบุกับสับโยบาร์เลย
ตัวเล่นหาเครื่องเนี่ยผิดไปเลยตัวเล่นยาวเครื่องเนี่ยผิดไปเลยแล้วไอ้ดิลูมิโอเนี่ยมาเล่นชีเนี่ยผิดไปสุดาแล้วที่ปีตุลุทุกุเล็กก็ยุ่งใส่ได้ผิดเลยแล้วจะรู้กูวิโยกาตัวเล่นตัวว่าประมาณผิดยุ่งใส่ได้ลูกผมจะผิดเลยแล้วจะน้องต้องอย่างเดียวรู้ไปเลยเสียบไว้เรื่อยๆตาเรื่อยๆใต้ไข่ตาเสียเปลี่ยนมา
ไอ้ยาตาเป็นมันไม่ค่อยชอบไปพิการนี่ละสิ่งไอ้ยาลูกอาหมูไม่ชอบไปปีดูบ้านพี่สิบเอ็กูพี่สี่นี่ละไต้ปุ่นเรื่อยๆไอ้ยาตาปีดูเรื่อยๆที่ใครเสียดานเนี่ยปีดูเรื่อยๆมีอยู่อะไรเนี่ยในเอ็นเรื่อยๆพี่ขับพี่สี่นี่ละฮะในงานกับพี่มูสัญญาเดียร์ยงยอมมาอุบลเอียเสียจะบ่มว่าใครกูจุลอย่างยอดเดือดบ่มูจีนอบูกะสบายเลย
อากุสับบิดเรนเจนชโกน่าเซนใจมาบ้าช์ชิมพีเน่ทันดัลมิโอเทสต์กาวซีตักกะลันนจีเน่ปิคาลูลูทูตตาองหันอินเดียเนสับเปกูทวีติงชองนิจาวาเร่ชิมพีอิชิบายดัชเลมิโอเน่ดุนชีปิดุสตุยอานาตินตักกูเซนอาเทวีโพทริกันไตมูกะยุนจาทาวาเร่
ตลอดเช้าเนี่ยคุณน้าเซนนี่ก็จะรักกันเนื้อเสียงที่ได้ในวิดีโอที่ได้เป็นสับปีนี้ได้ในตัดเรื่องราวแบบเช่นบาร์เร่นับเรื่องราวสิ่งที่มาเป็นส่งใจอาบาชุจะมาก็อันดีบ้างเอกุน้าเซนเกียร์รักกันอ๋อเพื่อเซนแต่ในตัดเรื่องราวสิ่งที่เป็นบาร์เร่ฟิวิกันในชาติบริเนียไปน้องสุนยาตัดเรื่องนี้ก็สับปีรอตันเรื่องปีนี้บาร์เร่เอกุรอตัดเรื่องเช่นเจ้ากูมาสุนยามงาตัดเรื่องเช่นยาบีมาเช่นบาร์เร่
ยามาพีเรนเซปเวียพีปอร์เอชินีจังหวัดอังโลยี่ดีจิตาสีสังเวียพูดลู่อันนี้วิลูลูกคุณยิ่งสัญญาคอมมิชนาเมนจีเมเชปเชลเลกับพิจารณาไปเรื่อยสุดท้ายในงานจีนีเวมิวมาจิมบานีเรกุลาดัมกาลูกคุณยังสิเอลิเซชิจิมิอัลซีเวมาคอมมิชนาเมนจีเชลเลกับยามาในงานลูกคุณเอชินีสิงคันซาติมยาเซมาพิจารณาเกี่ยวกับ แล้วในการคุกันเสบวยรีพบว่ามีรายการนี้ยามาในงานมาปีนี้เสบวยจีพิลานายเนี่ยส่วนใหญ่เช่นนี้เพียงในวิลูตุกับพิจารณาเกี่ยวกับเรื่องแต่เจ้าพิจารณามาประเด็นนี้เจ้ากาลามีด้านนิยมสุยาเอ็นยูจีป้าเอเวนพ่ออาลงป้าเวเน่ในงานนี้นี่แหละเนี่ยพิจารณาเยโกลงจอยกังสีอันนี้เนี่ยแต่เจ้าจะเท่ากันปั้นโบว์วาลูตุกับไต้จงเกวาร์เลยอาศัยยังจะจบวันสามวันนี้เรื่องกิจสากุลเลยอ๋อสัญญาเนี่ยกุลาดัมกับพ่อเวเน่ในงานนี้เป็นก้าเจ็บบ่ไว้เงินสามว
စဖဲဆောင်တဲ့နီးတန်းခတ်တဲ့နီးတွေတုံးတဲ့လို့ကော်မရှင်နာမင်းကြီးဘတ်ရှလက်ကအကြံပြုခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ခွင့်ဆုံးရှုံးနေတာအပါအဝင်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေဆိုးဆိုးဝါးဝါချိုးဖောက်ခံနေရတဲ့အခြေအနေတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာကိုလူ့အခွင့်အရေးကောင်စီကိုသူကဒီကနေ့တင်ပြခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Pfizer COVID ကာကွယ်ဆေးအားဖြင့်နောက်တစ်လုံးကိုအသက်65နှစ်နဲ့အထက်အရွယ်တွေပြင်းထန်တဲ့ရောဂါခံစားနေရတဲ့သူတွေထိုးဖို့အတွက် American အစားအစာနဲ့ဆေးဝါးကုတ်ကွဲရေးဌာန FDA ကပုံထုံးနေတော့ကခွင့်ပြုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ချင်ညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာ engineer တွေကတော့ Joe Gill နဲ့ BJ Elliot တို့ဖြစ်ပါတယ်။View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America.